2020-2021ခုနှစ်ကိုဗစ်ကပ်ဘေးကာလမှာ PJ နိုင်ငံကူးစာအုပ်သက်တမ်းကုန်နေကြတဲ့ထိုင်းနိုင်ငံကရွှေ့ပြောင်းလုပ်သားတဲ့အနေနဲ့လာမယ့်ဒီဇင်ဘာလ1ရက်နေ့ကနေဒီဇင်ဘာလ30ရက်နေ့အတွင်းသက်တမ်းတိုးဖို့စည်ရင်းပေးသွင်းရမှာဖြစ်ကြောင်းမြန်မာတန်ယုံကအကြောင်းကြားမှုတွေလုပ်နေတယ်ဆိုပြီးရွှေ့ပြောင်းလုပ်သမားရေးဆောင်ရွက်သူဦးမင်းဦးကအခုလိုပြောပြပါဗျာ
2020-2021တက်တန်းကုန်မဲ့အုပ်စုတွေပေါ့။ဥမာသူတို့တွေကပြောမယ်ဆိုရင်2016အဲ့လိုဝင်နေနေလားစာအုပ်ရပါပြီလုပ်နေတဲ့နေထိုင်တဲ့လူတွေပေါ့။အဲ့လူတွေတက်တန်းတွေက9နှစ်ဆိုတော့အခုကုန်တာပေါ့ဗျာ။ဆိုတော့အဲ့လူတွေအတွက်တက်တန်းဆက်ဖို့အတွက်ကိုအကြောင်းကြားပါပဲ။ဟို MOU သမားဆိုလို့ရှိရင်လည်းဗမာပြည်ပြန်ပြီးတော့မှတက်တန်းတိုးရတာဒါမှမဟုတ်လည်းဟိုတော့တော့ဗမာပြည်ကိုပြန်လို့မရဘူး။နေဆက်တဲ့ပြည်ထောင်ကိုဗစ်ကြောင့်ပါညာဆိုတော့ဒီမှာပဲခြေလျောတက်တန်းတိုးခိုင်းတာလည်းလုပ်တယ်။ဒါဘယ်လိုပဲဖြစ်ဖြစ်အဲ့ဒီအကြောင်းကြောင်းကြောင့်အဲ့ဒါတွေမလုပ်ပြတဲ့ဟာတွေအဲ့ဒါမှကြံနေတာကတော့2020ဆိုတက်တန်
းတိုးမဲ့မြန်မာလုပ်သားစီးရင်တွေကိုစက်ယုံအလုပ်ယုံ MOU ကိုယ်စားလှယ်တွေအနေနဲ့မြန်မာတန်ယုံကောင်စစ်ဌာနမှာတတ်မှတ်ပုံစံလူစီးရင်နဲ့အတူတင်ပြဖို့တန်ယုံကအတည်ပြုထားပါတယ်။တကယ်တော့အလုပ်သမားတွေဟာတန်ယုံကနေတဆင့်လုပ်ရတဲ့လုပ်ငန်းစဉ်တွေမှာတော့တုန်ကင်ယူရတာတွေစောင့်နေရတာတွေကြောင့်ကြံ့ကြာမှုတွေလည်းရှိနေပါတယ်။တချို့လည်းနိုင်ငံကူးစာအုပ်တွေကိုပွဲစားတွေကနေတဆင့်အခကျေးငွေပေးပြီးလုပ်နေရတာတွေရှိသလိုဒီလိုလုပ်တဲ့နိုင်ငံကူးစာအုပ်တွေဟာတရားဝင်မဝင်ဆိုတာတော့မသိကြဘူးလို့လည်းဦးမင်းဦးကပြောပါတယ်
။တန်းတိုးဖို့အတွက်ကိုဥမာတစ်လောက်အလူမှာစာအုပ်တန်းဒီမှာလည်းဗီဇာတန်းတိုးရတော့မယ်ကုန်ပါပြီဆိုတော့လမ်းပြီးတော့ဒီလိုပြူတွေပါနေလုပ်တဲ့အချိန်တိုင်းအဲ့မှာဟိုမှာကဒီရှင်းနေတဲ့အကြာပြည့်နေပြီ။အဲ့လိုရပြဿနာတက်တာအဲ့ခါကျတော့အခုဘာပြဿနာတွေတက်လာလဲဆိုတော့ဒီတိုင်းကထုတ်ပြတာပါကျွန်တော်လူတွေကမဆောင်ကြတော့ဘဲနေပွဲစားတွေနဲ့အခုကတိုင်ရိုက်ပြီးတော့လောက်ကြတော့အခုကော့တောင်းပါဘောရအဲ့ဒါ passport တွေစုံနေကြတာပဲအဲ့ဒါကိုပတ်စံတောင်းတဲ့ TV ကုန်ပြီးလောက်ကြရတာတောက်တော့ရဖို့ပဲ8,000ဝန်းကျင်ရှိတယ်ခမ်းမြန်းနော်ပြီးရင်ဒါဗီဇာတို့ပါတော့အားလုံးပေါင်းလိုက်မယ်ဆိုလို့ရှိရင်1,000-2,000လောက်တော့ပေါင်းမှာဒါမဲ့တရားတစ်စီးတရားဝင်လာဆိုရင်မဝင်ဘူးဗျာဘာဖြစ်လို့လဲဆိုတော့အခုအချိန်ကနေဆက်မှာဖြတ်လို့မရတဲ့ဟာကို
အခုလိုမျိုးတရားမဝင်တဲ့နီးလန်းတွေနဲ့နိုင်ငံကူးစာအုပ်တွေလောက်ကြတာကြီးနိုင်ငံကူးစာအုပ်မှာဗီဇာတုံးနေပြည်ဝင်ဝင်တုံးနေအတုထုလာတွေကြောင့်မြန်မာတွေမကြာခဏအဖမ်းခံရတာတွေလည်းရှိနေပါတယ်ရွှေပြောင်းလုပ်သမားတွေနဲ့ပတ်သက်လို့နိုင်ငံကူးစာအုပ်တွေအထောက်ထားလက်မှတ်တွေလောက်ရတာကလွယ်ကူမှုမရှိပဲပွဲစားမပါပဲလုပ်လို့မရတာတွေလည်းဖြစ်ပေါ်နေတာပါတချို့လည်းပွဲစားတွေကလိမ်လည်ပြီးငွေယူသွားတဲ့အဖြစ်တွေလည်းကြုံနေရပါတယ်တချို့စက်ယုံတွေကတော့တက်တန်းတိုးပေးတာတွေကိုမလုပ်တော့ပဲအထောက်ထားမဲ့တွေကိုလုပ်ပေးတဲ့ကတ်တွေကိုပြောင်းလုပ်ပေးတာကြောင့်အလုသမားတွေနင့်နာမှုဖြစ်ပြီးထိုင်းနိုင်ငံဆုံကလာပြည်နယ်ထဲမှာတော့မြန်မာအလုသမားတွေဆန္ဒပြတာတွေလည်းဖြစ်ပေါ်ခဲ့ပါတယ်ထိုင်းနိုင်ငံထဲမှာတရားဝင်အထောက်ထားလုပ်ထားတဲ့ရွှေ့ပြောင်းလုပ်သားမြန်မာအပါအဝင်2,000ကျော်ရှိပြီးတက်တန်းကျော်ကတော့မြန်မာ